လက်ဗနွန်နိုင်ငံဘေရုတ်မြို့နယ်မှာအီဇရေးလေကြောင်းတိုက်ခတ်မှုကြောင့်လူ20ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီတန်ရရတဲ့အကြောင်းလက်ဗနွန်အာဏာပိုင်ကပြောလိုက်ပါတယ်။ပြစ်ခတ်ရဆဲရေးသဘောတူညီချက်ရဖို့တန်တမန်တွေကြိုးစားနေကြပါပဲ။အရင်ကဖြစ်တောင်ဖြစ်ခဲ့မြို့လေကောင်မှာတိုက်ခတ်မှုမျိုးတွေကိုကြိုတင်သတိမပေးဘဲအီဇရေးကဆက်လုပ်လာနေတာပါ။ဒေသပတ်မပြေခင်၄ချိန်မြောက်စင်းနေကမြို့လေကောင်တိုက်ခတ်ခံရမှုမှာဒဏ်ရာရသူ66ရှိတယ်လို့လည်းလက်ဗနွန်ချမ်းမိုင်ဝန်ကြီးဌာနကပြောဆိုထားပါတယ်။လက်ဗနွန်နိုင်ငံကဟက်စ်ဖူလာဖွဲ့နဲ့အီဇရေးတို့ကြားလက်နက်ကြီးဖြစ်ပွားနေတဲ့စစ်ပွဲကိုအဆုံးသတ်နိုင်မဲ့သဘောတူညီချက်ရဖို့အမေရိကန်အထူးကွန်ဆလဲအေမော့စ်ဟိုချစ်စတိုင်ဒေသတွင်းတွားရောက်နေချိန်မှာပဲတင်းမာမှုတွေပေါ်ပေါက်နေတာပါ။အီဇရေးရဲ့တက်ခတ်မှုကြောင့်လက်ဗနွန်နိုင်ငံမှာသေဆုံးသူလူပေါင်း 3,500 ကျော်ရှိတယ်လို့လည်းချမ်းမိုင်ဝန်ကြီးဌာနကပြောဆိုထားပါတယ်။စစ်ပွဲကြောင့်လက်ဗနွန်လူဦးရေ၄ဘုံတစ်ဘုံလောက်ရှိတဲ့လူပေါင်း 1.2 သန်းလောက်ကလည်းနေရဆုံးခွာနေရတာပါ။စစ်ပွဲကြောင့်အစ်စရီးမှာလဲစစ်သား90လောက်နဲ့အရသား50နီးပါးသေဆုံးခဲ့ရပါတယ်ခင်ဗျာ။